ဒီမှာ24ပြည်180ပေါင်ပါတဲ့ဆန်အေးရီတပန်းကိုအရန်ဆန်အဖြစ်တူလောင်သွားမယ်လို့စစ်ကောင်စီရဲ့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနနဲ့ဆန်စပါးအသင်းချုပ်ကထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့2023ကပြည်ပကိုဆန်3တန်တင်ပို့ရင်အရန်ဆန်တိတ်အောင်စုဆောင်ခဲ့တာပါ။ဒီနှစ်မှာတော့ဆန်တဒန်တင်ပို့ရင်ဆန်တိတ်ကနေ3ရိတ်အထိအရန်ထားဖို့စစ်ကောင်စီနဲ့ဆန်စပါးအသင်းချုပ်ဘက်ကမကြသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျက်တွဲတွေပေါ်ပေါက်နေသလိုရေဘေးကြောင့်စိုက်ပျိုးမြေတွေထိခိုက်ပျက်စီးနေချိန်မှာအခုလိုစီစဉ်ခဲ့တာလို့လည်းမြန်မာနိုင်ငံတောင်သူလယ်သမားတမကဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်။အထက်လုံးတွေကတော့ရော့မယ်။ကြီးကြီးရော့မယ်ပေါ့နော်။လေယာဉ်မြေတွေမှာအဲစကားတွေအခုလိုကြီးကြီးမြုပ်တဲ့အတွက်အရေးသွေးမြေတဲ့စကားတွေမရှိရရှိမှုတွေနေပါမယ်။အဲ့တော့အထက်လုံးတွေရော့မယ်။အဲဒါမို့နောက်ကဒီလိုအချိန်ကြီးတိုင်းစကူးနှစ်ခုအချိန်ကြီးအဲဒီအဓိကကတော့တော်တော်လေးတင်းတင်းကျပ်ကျပ်မုံမော်ကွာအဲ့လိုအချိန်လေးကျရင်တော့တော်တော်လေးဒီစံလေးမှာအခက်အခဲကြီးရှိလာတယ်။အဲ့ဒါကိုကြိုမြင်လို့လေသူတို့ဒီဥစ္စာကိုအရင်စံအနေနဲ့ပို့ပြီးတော့တို့ကောင်မှလည်းဖြစ်ခြင်းဖြစ်နိုင်တယ်။အဲနောက်တစ်ခုကတော့နိုင်ငံရေးအခြေအနေကြောင့်လည်းဖြစ်နိုင်တယ်လို့အမှအနေနဲ့ပေါ့နော်။
အစိုးရရဲ့စိုက်ပျိုးစည်းချင်းငွေကိုအခြေမဆက်နိုင်သေးတဲ့လက်သမားတွေကဒီနှစ်မှာချင်းငွေထပ်မရပါဘူး။ဒါကြောင့်ကိုစည်းနဲ့ကိုပြန်ပြီးထူထောင်ရလို့စိုက်ရိတ်ကများတဲ့လက်သမားတယောက်ကိုကျပ်သိန်း150ကျော်လောက်ထပ်ကုန်နိုင်ကြောင်းဒေါ်စုစုနွေကပြောပါရယ်။အခုနှစ်မြေကြီးတာကမနစ်ကလောက်ပမာဏမများပေမဲ့တချို့ဒေသတွေမှာရက်အတော်ကြာအောင်ရေလွှမ်းနေကြတယ်လို့မိုးလေဝသနဲ့ဇလဗေဒလေးလာသူတွေကသုံးသပ်ထားပါရယ်။ပဋိပက္ခဒေသတွေမှာဆိုအထွက်နှုံးကတဝက်လောက်ကျသွားနိုင်တယ်လို့ရခိုင်တောင်သူလက်သမားတမကဥက္ကဋ္ဌဦးကျော်စံက VOE ကိုပြောပါရယ်။
ဒီနေ့ကတော့ဒီတောင်သူတွေသမားတွေနဲ့စိုးရင်ကအမြင့်ဆုံးအနေထားရောက်ခဲ့ရလို့သုံးသပ်ရလေရတယ်။အဲမုံတိုင်းတို့ပြီးတော့တဘာဝအန်ဒီရတို့အဲဒီဘက်မှာစစ်ပွဲစစ်တန်တို့ပေါ့အဲတောက်ချောက်ခံလာတဲ့အနေထားအောက်မှာအခုကတော့ဒီနေ့မှာကဆက်ပြီးတော့ဒီစိတ်ဧကတဝဲလောက်ဟောရောချတော့တဲ့အနေထားရှိနေတယ်။အဲ့ဒီချိန်မှာမှဒီတောင်သူတွေကပေါ့တို့ဒီမရှိဘူးဒီ project လို့ကဒီဆရာမရှိတော့အဲဟိုအလုံးမဖြစ်ဘူးပေါ်တဲ့ရောရမတုံနိုင်ဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့အဆက်နွယ်ကတော်တော်ကြာရှင်းတော့နိုင်တဲ့အနေထားရှိနေတဲ့အတွက်ကြောင့်ပေါ်ဆိုရင်ဇာတို့တော်တော်ကောက်နေကြဒီနေ့ပါ
ပြည်တွင်းမှာအတိအကစားသုံးတဲ့ဆန်ချောတွေကပို့ကုန်မရှိလို့နှစ်တိုင်းစိုးရိမ်ကြမရှိပေမဲ့ဒီနှစ်အထွက်နှုန်းကျတာကပို့ကုန်ဝင်ငွေကိုပါထိခိုက်လာနိုင်ခြင်းရှိနေတာပါဒါကိုစစ်ကောင်စီဘက်ကစိုးရိမ်နေတာဖြစ်တယ်လို့လယ်သမားတချို့ကခံမှန်းသုံးသပ်ကြပါတယ်နိုင်ငံခြားငွေလဲနှုန်းနဲ့အထွေထွေကုန်ဈေးနှုန်းတွေမတည်ငြိမ်တဲ့အတွက်ဇွန်လထဲမှာဆန်ချောတိတ်ရဲ့ဈေးနှုန်းကကျပ်နှစ်သိန်းအထိရောက်ခဲ့တာပါဒီနေ့အထိလည်းတချို့ဆိုင်တွေမှာရွှေဘိုပေါ်ဆန်းမွေးလို့အရေးသွေးမြင့်တဲ့ဆန်တွေကိုဝယ်လို့မရတဲ့ကြောင်းရန်ကုန်မြို့ကန်တချို့ကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ